ောင်စုငြိမ်းချမ်းဆွေးနွေးမှုပူးတွဲကော်မတီ UPDGC ကိုအဖွဲ့ဝင်48ဦးနဲ့ဖွဲ့စည်းထားတာဖြစ်ပြီးအစိုးရလွှတ်တော်နဲ့တမတော်အစုအဖွဲ့က16ဦး၊တိုင်းသားလက်နက်ကိုင်အစုအဖွဲ့က16ဦးနဲ့နိုင်ငံရေးပါတီအစုအဖွဲ့က16ဦးစီအချိုးကျထည့်သွင်းထားပါတယ်။ဒီအဖွဲ့ဟာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပတဲ့အခါဘယ်လိုအကြောင်းအရာတွေဆွေးနွေးမလဲဆိုတာနဲ့ဆွေးနွေးပွဲရဲ့အစည်းအဝေးတွေတက်ရောက်ခွင့်ရမယ့်လူဦးရေအရေးအတွက်တွေကိုသတ်မှတ်ပေးပါတယ်။မနက်ဖြန်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အခါဘလို့အပြောင်းအလဲတွေရှိလာမလဲဆိုတာကိုဆွေးနွေးပွဲသွားရောက်တက်မဲ့သူတွေကစိတ်ဝင်စားနေကြပါတယ် UPDJC အဖွဲ့ဝင်တွေထဲမှာအစိုးရနဲ့လွှတ်တော်ဘက်ကကိုယ်စားလှယ်တွေဟာအရင်အစိုးရလက်ထက်ကကိုစားပြုခဲ့သူတွေဖြစ်တာကြောင့်အသစ်ပြန်လဲရွေးချယ်ဖို့ရှိနေပါတယ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကိုကိုစားပြုတဲ့ UPDJC အဖွဲ့ဝင်ဦးဆိုင်ကျော်ညွန့်ကမနက်ဖြန်ဆွေးနွေးပွဲမှာဆွေးနွေးနိုင်တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
။ပြန်နဲ့ပြင်ဆင်ဖွဲ့စည်းမယ်ဆိုတာကတော့ဒါတော့ဖြစ်နိုင်ပါလေ။မဖွဲ့လို့လည်းမရဘူးလေ။အရင်ဝင်ဆိုရဖွဲ့ဝင်တွေကဒီချိန်မှာဆိုရမဟုတ်တော့ဘူးလေ။အရင်လွတ်တော်အဖွဲ့ဝင်တွေကလည်းအခုကလွတ်တော်တဲမှာတို့မရှိတော့ဘူးလေ။အဲ့တော့ကလွတ်တော်ဖက်ရောဆိုဖက်ရောလူပြင်ချင်းရောတော့တော့ပြင်ဆင်နေဆိုတာနည်းနည်းရှိနိုင်တယ်။အရင်အတွက်ကပြောင်းလဲလို့မှလား။ဒါမှမဟုတ်လူလဲမှလားပေါ့နော်အဲ့တော့လူလဲဆိုရင်ဘယ်လိုစိုက်တီးရဲနဲ့လဲတာလဲအဲ့ဒါမျိုးတော့ပြောမယ်လို့တော့မြင်တာပဲလေနိုင်ငံရေးပါတီဖက်မှာဟောသူချင်းဦးမှလားပေါ့အဲ့ဒါကတော့ဖြစ်ကျွန်တော်လည်းမပြောတတ်ဘူး
အစိုးရနဲ့လွှတ်တော်အစုအဖွဲ့အဖွဲ့ဝင်တွေကိုပြင်ဆင်ထည့်သွင်းရမှာပြဿနာမရှိပေမဲ့နိုင်ငံရေးပါတီအစုအဖွဲ့ကိုပြန်လည်ရွေးချယ်ရမှာရွေးကောက်ပွဲအနိုင်ရခဲ့တဲ့ပါတီတွေကိုပဲကိုစားပြုခွင့်ပေးမယ်ဆိုရင်သဘောထားတင်းမာမှုတွေကွဲလွဲမှုတွေရှိလာနိုင်ပါတယ်။လက်ရှိမှာရွေးကောက်ပွဲမနိုင်တဲ့ပါတီတွေကကိုယ်စားလှယ်တွေလည်း UPDJC မှာပါဝင်နေတာကြောင့်ဖြစ်ပါတယ်။အနိုင်ရပါတီတွေကကိုယ်စားလှယ်တွေကိုသာထည့်သွင်းမယ်ဆိုရင်တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်ပါအချက်နဲ့ကွဲလွဲသွားနိုင်တဲ့အကြောင်းဆွေးနွေးတင်ပြသွားဖို့ရှိတယ်လို့ UPDJC အဖွဲ့ဝင် Federal ပြောင်စုပါတီဥက္ကဋ္ဌဦးစောတမ်းမြင့်ကပြောပါတယ်
။ဒေါက်ဆောင်စုကြည်ရဲ့သဘောထားနဲ့ MCA ရဲ့သဘောထားကမတူဘူးဖြစ်နေတယ်ပေါ့နော်။နိုင်ရပါတီတော်မှတပါတီမှာအ ਨੇ ဆုံး5ယောက်နိုင်တဲ့ပါတီအပဲပါမယ်လို့သူရဲ့သဘောထားရှိတယ်။ MCA မှာကြတော့အဲ့လိုမပါဘူးလေ။ဒီ MCA ကအပိုင်20နဲ့ကမှကြတော့သူကတရားဝင်နိုင်ငံရေးပါတီလို့ပါတယ်လေ။အဲ့တော့တကယ်လို့ဒီမှာအနိုင်ရပါတီပဲထည့်မယ်ဆိုကြ MCA ရဲ့မူကိုပြင်ရတော့မယ်။အဲ့ဒီ MCA မူနဲ့ပတ်သက်ပြီးတော့တမတော်ရဲ့ဘောသားကလုံးဝပြင်ဖို့မရှိဘူး။တို့တို့စက်ကလည်းပြောစရာတော့အများကြီးရှိတာပေါ့လေ
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကမနေ့ဖြန်မှာ UPDJC ဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့သဘောထားကိုရှင်းလင်းပြောကြားသွားမှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဘက်ကဘာတွေပြောမလဲဆိုတာကိုကြည့်ပြီးဆွေးနွေးသွားမှာဖြစ်တယ်လို့ UPDJC အဖွဲ့ဝင်နိုင်ငံရေးအစုအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဦးသူဝေကပြောပါတယ်
။ဘာဆိုတာကိုကျွန်တော်တို့မသိသေးဘူး။ဘာပြောချင်လို့လဲဘယ်လိုဖွင့်စည်းမလဲဆိုတာကိုသူနဲ့တွေ့မှသိမှာလေလက်ပြန်မှာပဲသိမှာပေါ့နော်။ကျွန်တော်တို့အဲ့ဒီမှာဆွေးနွေးရအောင်ပါပေါ့။သူကအခုဖိတ်တာနဲ့သူရှိပြီဘာလဲဆိုတော့သွားကြည့်တာပေါ့နော်။ကိုကတော့တိုင်းပြည်လို့ဆိုရင်လုံနိုင်တဲ့ဟာကိုတော့လုံအောင်ပါပေါ့နော်။အဲ့တော့လုံနိုင်တဲ့ဟာလားဘာလားဆိုတာတော့မပြောတတ်ဘူးလေနော်
။ပထမအကြိမ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာကိုယ်စားလှယ်အဖြစ်တက်ရောက်ခဲ့တဲ့ဦးကျော်လင်းဦးက UPDJC အဖွဲ့ဝင်နိုင်ငံရေးပါတီအစုအဖွဲ့ကိုယ်စားလှယ်တွေကိုပြန်လည်ရွေးချယ်ရမှာရွေးကောက်ပွဲမှာအ ਨੇ ဆုံးတဦးနိုင်ခဲ့တဲ့ပါတီတွေကိုထည့်သွင်းစဉ်းစားသွားမယ်အနေအထားရှိတယ်လို့သူ့ရဲ့အမြင်ကိုပြောပါတယ်။
ဒီကောက်ခံရတဲ့နိုင်ငံရေးပါတီတွေပဲ UPDJC မှာပါတဲ့နယ်ဆိုတာကလည်းဒါနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ရဲ့တွေးစာတစ်ခုပေါ့နော်ဆိုတော့အဲ့ဒါဟာဘယ်လောက်ထိလက်တွေ့ကြလဲဘယ်လောက်ထိလုံးဖြစ်တယ်လဲအဲ့ဒီလိုပဲလုံးလို့ဖြစ်သလားဒါမှမဟုတ်မဖြစ်ဘူးလားဆိုတာလည်းကိုကပြောလို့မရသေးဘူးဒါပေမဲ့ကျွန်တော်ရေဘူအဖြစ်နားလဲတာကတော့ဒီရေကောက်ပွဲမှာနိုင်တဲ့ပါတီတွေအားလုံးတဲကနေပြီးတော့မှ16ဦးရွေးမယ်ပေါ့နော်ဆိုတော့တဘောလောက်ကိုနားလဲပါတယ်အများစုကတော့ NLD ပေါ့ကြံ့ခိုင်ရေးနောက်ရှမ်းဥတုဝေလည်းတယောက်နိုင်ထားတယ်တာဆန်းညာလည်းရောက်ကချင်ဘက်မှာနိုင်ထားတယ်အခုကတော့ကျွန်တော်သိသလောက်တော့အဲ့လိုပြည်내အစ်စ်မှာပါအ ਨੇ ဆုံးတယောက်လောက်နိုင်ရင်လဲပါဖို့ဆိုတဲ့ဟာမျိုးလောက်ထိတော့သူတို့ဆုံးဖြတ်ထားတယ်လို့ကျွန်တော်ထင်ပါတယ
်ပြီးခဲ့တဲ့ဇန်နဝါရီလကကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ဆွေးနွေးပွဲစည်းကမ်းချက်တွေကိုလက်ရှိ UPDJC အဖွဲ့ကရေးဆွဲပေးခဲ့တာဖြစ်ပြီးလုပ်ငန်းစဉ်အရာလာမယ့်ဇူလိုင်လကုန်မှာကျင်းပဖို့ရှိတဲ့20တရာစုပင်လုံညီလာခံမှာဆွေးနွေးမဲ့အကြောင်းအရာတွေစည်းကမ်းချက်တွေကိုလည်းလက်ရှိပြင်ဆင်ဖွဲ့စည်းမဲ့UPDJC အဖွဲ့ကရေးဆွဲရမှာဖြစ်ပါတယ်ရှင်